အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်ဝန်ကြီးဒေးဗစ်စတဲဝဲနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အခြေအတဲကိုအတူတကွဖြေရှင်းရေးပညာရေးစီးပွားရေးနဲ့တခြားနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နှစ်ဖက်အစိုးရကသတင်းထုတ်ပြန်ပါတယ်လက်ထောက်ဝန်ကြီးဟာမနေ့တုန်းကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားခဲ့ပြီးတော့လွတ်တော်ဥက္ကဋ္ဌအပါအဝင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအပြည့်အစုံကတော့စုစုကသတင်းပေးပို့ထားပါတယ်
အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံခဲ့တာပါတွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအမေရိကန်ကရေရှည်ကူညီပေးသွားမယ့်အကြောင်းအပါအဝင်တခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရအာရီယန်နီမရင်းက VOA ကိုအခုလိုပြောပါတယ်
Assistant Secretary of State for East Asian and Pacific Affairs David Stillwell met today withAmerican
Pyidong Su ye Ashe Asha ne Pacific ye ya lat taw naingan cha ye wun ni David Stewa ha naingan naw taimin kan pugo thaw aung san su chi ne ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်အမေရိကန်ကရေရှည်ကူညီပံ့ပိုးပေးရေးနိုင်ငံခြားကအကျိုးတူကိစ္စရပ်တွေကိုအတူလက်သွဲဖြေရှင်းစတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့မိတ်ဆွေလှုပ်ဖော်ကင်ဖက်နိုင်ငံအဖြစ်ဆက်လက်ယက်တီသွားမယ်ဆိုတာကိုဒီခီးစင်ကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်
American တန်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာတော့ရခိုင်ပြည်နယ်အချက်အတဲကိုအတူတကွဖြေရှင်းရေးပြည်ပခဖြစ်ပွားရာနေရာတွေကမကျေနပ်မှုအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရေးနဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတော့တွေ့ဆုံမှုအတွင်ပညာရေး၊စီးပွားရေး၊ရင်းနှီးမြှုပ်နှံမှု၊လက်မှတ်ဆက်သွယ်ရေးနဲ့အခြေခံအဆောက်အုံများဖွံ့ဖြိုးတိုးတက်မှုမြေကြောင်းများထိန်းသိမ်းရေးကဏ္ဍများအပါအဝင်ပူးပေါင်းဆောင်ရွက်မှုများတိုးမြှင့်သွားရေးနဲ့ ASEAN EAS ထိပ်သီးအစည်းအဝေးများဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပြစ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။လက်ထောက်ဝန်ကြီးစတေဝတ်ဟာမနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမေရိကန်ကပါဝင်ကူညီနိုင်မဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အဒီနောက်မှာရခိုင်ပြည်နယ်တွင်ကအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြေပြင်အနေအထားကိုလေ့လာခဲ့ပါတယ်။အရက်ဘက်အဖွဲ့တွေနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီးမလိုအပ်ဘဲအရက်သားတွေထိခိုက်နေတာမျိုးရှိနေတဲ့အပေါ်ကူညီပံ့ပိုးပေးနိုင်မယ့်နည်းလမ်းတစ်ခုကိုရှာဖွေသွားမယ်လို့လက်ထောက်ဝန်ကြီးကပြောဆိုခဲ့ကြောင်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ်
အဲ့ဒီအပေါ်မှာကြတော့သူတို့အနေနဲ့ဒီလုံလောက်တဲ့ပမာဏထပ်ပန့်နေလို့ပြထားပါရဲ့လေဒါပေမဲ့ဒီနိုင်ငံရဲ့ဥပဒေအရဒီလိုအချက်တွေအရနေပြီးတော့နောက်နေ့ကြံ့ညာမှုအပေါ်မှာတော့နားလည်ဖို့ကျွန်တော်တို့ပြောသွားပါရဲ့ဒါပေမဲ့ကျွန်တော်တို့ဘက်ကသူတို့ကိုယုံကြည်မှုချစ်ချင်းနားလည်ပေးနိုင်တဲ့ဆိုပေမဲ့ဒီကိလက်ကျွတ်မှာကြတော့ဆောင်ရွက်နိုင်တဲ့အနေအမျိုးတစ်ခုခုတော့ကဖန်ပြီးပြနိုင်ဖို့ချစ်လာမယ်မချစ်လာမယ်ဆိုတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့
တမရော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဆွန်ခွာနေရသူ6000ကျော်ရဲ့စာဝတ်နေရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနေမှုတွေဟာလုံလောက်တဲ့အနေအထားမှာမရှိတာကြောင့်အဲ့ဒီကိစ္စကိုအကူအညီပေးဖို့အရက်ဘက်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်လက်ထောက်ဝန်ကြီးဒေးဗစ်စတေဝတ်ဟာသူ့ရဲ့မြန်မာပြည်ခရီးစဉ်အတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဖိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့လည်းနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာမနက်ဖြန်အောက်တိုဘာ30ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာမှဖြစ်ပြီးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့ထိုင်းနိုင်ငံကိုခရီးဆက်မှဖြစ်ပါတယ်။အဒီနောက်မှာတော့လက်ထောက်ဝန်ကြီးဟာဒေတာရင်းကတခြားနိုင်ငံတွေဖြစ်တဲ့မလေးရှား၊တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းခရီးဆက်မယ်လို့သိရပါတယ်ရှင်။